မလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူမှာအစိုးရကိုစန့်ကျင်သူထောင်ပေါင်းများစွာကစနေနေ့ကလမ်းနေပေါ်ကိုထွက်ဆန္ဒပြခဲ့ကြပြီးတော့ဝန်ကြီးချုပ်နာဂျီရာဇတ်ယာရုကနေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒေါ်လာဘီလီယံပေါင်းများစွာပါဝင်တဲ့ငွေကြီးအလဲအတောင်းစွာလုံမှုအရှုပ်တော်ပေါ်မှာဝန်ကြီးချုပ်ပါဝင်ပတ်သက်နေတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်အခုလိုတောင်းဆိုဆန္ဒပြခဲ့ကြတာပါ။ဘာရစ်လို့ခေါ်တဲ့အင်ဂျီအဝါဝတ်ဒီမိုကရေစီရေးတောင်းဆိုဆန္ဒပြတဲ့သူတွေကလူလူအာနာဆိုပြီးကျွေးကြော်တန်တွေကျွေးကြော်ခဲ့ကြပြီးတော့အတော်များများကပင်ခရာတွေဘူဘူဇဲလတ်ခြေကိုမှုတ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ကွာလာလမ်ပူမြို့နယ်ကမာဒီကာရင်မြင်ကိုဦးတည်တဲ့အဓိကလမ်းမကြီးတွေပေါ်မှာတော့အဓိကရုံးနေနေရဲတွေအများပြားချထားတာကိုတွေ့ရပြီးတော့ဆန္ဒပြတဲ့သူတွေစုဝေးဖို့လှုပ်ထားတဲ့နေရာတွေကိုသွားလို့မရအောင်တားဆီးနေကြပါတယ်။ဒီဆန္ဒပြမှုတွေကနေဝန်ကြီးချုပ်နာဂျီရာဇတ်နှုတ်ထွက်သွားတဲ့အထိတော့ဖြစ်လာနိုင်ခြင်းမရှိပဲအခုချိန်ထိတော့အတိုက်ခံနေမီဒီယာတွေနဲ့တက်ကြွလို့ရှားသူတွေကိုနှိမ်နှင်းတာတွေထိန်းချုပ်တာတွေလုပ်ပြီးတော့ဝန်ကြီးချုပ်နာဂျီရာဇတ်ဟာအခုချိန်ထိဒီပြဿနာကိုကြော်လွှားပြီးတော့အာဏာကိုခိုင်မာကင်ဆွဲထားစေဖြစ်ပါတယ်။ဆန္ဒပြပွဲကိုဦးဆောင်သူနဲ့အတူအတိုက်ခံခေါင်းဆောင်တွေနဲ့တက်ကြွလို့ရှားသူចောင်းသားတွေအပါအဝင်တခြားဆန္ဒပြပွဲကိုထောက်ခံတဲ့သူအတော်များများကိုတော့မလေးရှားအာဏာပိုင်တွေကတောက်ကြံတွေကဖမ်းဆီးခဲ့ပါတယ်ခင်ဗျာ။
2016ခုနှစ်တရုတ်နိုင်ငံဟာ1989ခုနှစ်က Lost Decade လို့ခေါ်တဲ့ဂျပန်စီးပွားရေးအကြက်တန်းနဲ့ရင်ဆိုင်ရလို့နေအချိန်နဲ့တူတယ်လို့အမေရိကန်ကထင်ရှားတဲ့စီးပွားရေးပညာရှင် Paul Krugman ကပြောလိုက်ပါတယ်။တရုတ်ရဲ့စီးပွားရေးအကောင်လာပြီးကမ္ဘာစီးပွားရေးကိုလွှမ်းမိုးထားတာကစိုးရင်စရာမဟုတ်ပဲမကြာခင်တရုတ်ရဲ့စီးပွားရေးကျဆင်းပြီးကမ္ဘာစီးပွားရေးအပေါ်ကြီးမားတဲ့တယောက်မှုတွေရှိလာနိုင်တာကမှစိုးရင်စရာဖြစ်တယ်လို့ Krugman ကပြောပါတယ်။အပြည်ပြည်ဆိုင်ရာကုန်သွယ်ရေးကျွမ်းကျင်သူ Krugman ဟာစီးပွားရေးဆိုင်ရာ Nobel ဆုကိုလွန်ခဲ့တဲ့ရှစ်နှစ်ကရရှိထားသူဖြစ်ပါတယ်။နိုင်ငံတကာစီးပွားရေးဆိုင်ရာပီတာဆန်သုတေသနဌာနမှကြာရာဘေးနေကအဲ့ဒီလိုပြောသွားတာပါ။နောက်ပိုင်းမှာတော့ VOA ကသူ့ကိုတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်။တရုတ်ရဲ့စီးပွားရေးရိုယွင်းလာတဲ့အခါတက္ကသိုလ်လုံးကိုရိုက်ခတ်လာမှဖြစ်ပြီးအဲ့ဒါကမှအကြီးမားဆုံးပြဿနာဖြစ်တယ်လို့သူကပြောပါတယ်။ဂျပန်နိုင်ငံကအခက်အခဲကြော်လွှားခဲ့တဲ့အခြေအနေနဲ့တရုတ်ကို Krugman ကနိုင်ရှင်ပါတယ်။နိုင်ငံတကာအတိုင်းအမိုင်းမှာဩစာကြီးမားတဲ့တရုတ်နဲ့ဂျပန်တို့ဟာစီးပွားရေးအရာတူညီချက်တွေရှိပေမဲ့ငွေကြေးလည်ပတ်မှုနဲ့ပတ်သက်လို့ကတော့တရုတ်နိုင်ငံကအားနည်းချက်ပိုများတယ်လို့ဆိုပါတယ်။ဂျပန်နိုင်ငံဟာတိတ်ကိုတည်ငြိမ်ပြီးအလုတ်ကိုင်းဖန်နေရမှာတိတ်တော်ကြတယ်လို့လဲ Krugman ကပြောပါတယ်ရှင်။